ဝင်းကြောင်နဲ့ကိုနောက်ကိုကျေးဇူးပါပဲကျွန်တော်တို့ဒီတစ်ပတ်တော့ကျန်တဲ့အုပ်စု၄စု EFGH ကဘယ်အသင်းတွေအုပ်စုအဆင့်ကိုကျော်မလဲဆိုတာဆက်ပြီးတော့သုံးသပ်ဆွေးနွေးကြည့်ရအောင်ဆိုတော့ကိုဝင်းကြောင်မင်း Group E မှာ Brazil, Switzerland, Costa Rica, Serbia ဆိုတော့ Brazil ကတော့ပြည်သာပေါ့ကျော်မှာပေါ့နော်
အဟုတ်ကဲ့ဒီအုပ်စုကတော့နောက်တစ်ဆင့်ဆက်ဖို့အတင်းရတော့နည်းနည်းလေးရေးရဖို့တော့နည်းနည်းခက်ခဲရကြဆိုရင်ကတော့ဟိုကျောင်းတို့ဒီ Serbia ကတော့နောက်တစ်ဆင့်ဆက်ဖို့ဒေတာရယ်ဆိုရဲဒီကားတစ်ခုပါရှိနေတယ်ဒီဆန်တဲ့အုပ်စုဝင်တဲ့နေတဲ့ Costa Rica, Switzerland, Serbia တို့ကတော့ဒီနောက်တစ်ဆင့်တော့ကိုတော့သူတို့ခွေးကိုပြီးရှိနေတယ်ကျွန်တော်ကတော့ဒီ Identity ကိုလာတော့တာတက်တူလို့ဒီပါရင်ကစားလာမှရှိနေတယ် Serbia ကိုကျွန်တော်ရွေးချင်တယ်က
ြဟုတ်ကဲ့ကိုနောက်ကိုတော့ Brazil အပြင်ဘာများရွေးချင်သေးလဲ
ဆိုတော့ကျွန်တော်လည်း Brazil ကတော့ဒါပြည့်ချေကအတွေ့အကြုံဟိုလက်ရှိဖောင်းဝင်နေကြတာအုပ်စုပထမရောက်ဒေသကလာဝဲကဒုတိယနေရာတော့ကတော့ကိုဝင်းကျော်မင်းတို့ကလို့ခုနကျန်တဲ့တော့မရတော့ပြန်ကြည့်ရမယ်ကျွန်တော်အကြိုက်ဆုံးရင်းနဲ့ဆိုတော့ကိုဝင်းကျော်မင်းတို့လို့ကျွန်တော်တော့စာပြေအောင်ပူကြိုက်တယ်ကြအတွေ့အကြုံရောလက်ရှိအသက်အရွယ်နေသားရောပေါ့နော်ကစားသမားအင်အားရောဒီဆွစ်ဇာလန်ထက်ပိုတောင်းတဲ့ဒါစာပြေပဲ Brazil နဲ့ဒီနောက်ဆုံးတက်မယ်လို့ထင်ပါတယ်က
ြဟုတ်ကဲ့ Group E မှာ Brazil, Serbia, ကိုနောက်ကိုရောကိုဝင်းကျော်မင်းတို့နှောက်စလုံးခံမှန်းနေဆိုတော့ Group S အတွက်ကောကိုနောက်ကဂျာမနီ Mexico, Sweden, တောင်ကိုရီးယားပေါ့ဆိုတော့ဂျာမနီအပြင်အဲ့အတင်းကိုရေးမယ
်ဟုတ်ဒီဂရုကလည်းကဂျာမနီရောတာလက်ရှိနံပါတ်1နေရာပါရေးပန်းစားနေတာပေါ့နော်သူတို့ရဲ့ဒါကစားသမားအင်အားလက်ရှိချန်ပီယံလည်းဖြစ်နေတော့အောက်စုဆင်ရတော့ကျော်မဲ့နေထားမှာရှိပါတယ်ဒုတိယနေရာအတွက်ကတော့ဒီတောင်ကိုရီးယားရဲ့မက္ဆီကိုရဲ့ဆွီဒင်ရဲ့ပြန်လူရောပေါ့နော်အဲ့ဒီ၃နေရာတင်းကိုယူရမယ်ဆိုတော့ဆွီဒင်ကိုနောက်ဆင့်တယ်လို့ခန့်မှန်းကြပါတယ
်ဟုတ်ကဲ့ကိုဝင်းကျော်မင်းရောဂျာမနီအပြင်ကျန်တဲ့၃နေရာပဲအတင်းကိုခန့်မှန်းလေ
ဟုတ်ကဲ့ဆရာအောက်စုအက်စ်မှာတော့ကျွန်တော်ဒီကိုကမကွန်လည်းတော့ကျွန်တော်အမြင်လေးနဲ့တော့လဲရပါဘူး။အခုတော့ကျွန်တော်ကျွန်တော်ကြောက်လို့ဒီတက်စီကဘာချန်ပီယံဂျာမီကိုတော့ကျွန်တော်နောက်ဆုံးတက်ဖို့ပြေကြတော့အသေးစိတ်ရွေးချယ်ခြင်းနဲ့ဒါပေမဲ့ဒီတတိယနေရာနောက်ဆုံးတက်တဲ့အပြင်ကိုကျွန်တော်ဒီအဲဒီကဘိုင်ဂျင်းကျတဲ့လာလမကောင်းတွေအများကြီးပတ်နေတယ်။မက္ဆီကိုကျွန်တော်ပူဆိုင်နေတယ်။ဟုတ
်ကဲ့ဆိုတ
ော့ကျွန်တော်နောက်ဆုံးတက်တဲ့အပြင်ကိုကျွန်တော်ဂျာမီနဲ့မက္ဆီကိုလည်းကျွန်တော်ပြေးရရ
။ဟုတ်ကဲ့အုပ်စုအက်မှာဂျာမနီအပြင်မက္ဆီကိုတို့မဟုတ်ဆီဒင်ပေါ့။ကဲ group G မှာကတော့ဘယ်ဂျင်ပနားမတူနီးရှားအင်္ဂလန်ဆိုတော့ကိုဝင်းကျော်မင်
းဟုတ်ကဲ့ဗျအုပ်စုချီမှာတော့ကျွန်တော်ထင်တယ်ဗျဘယ်ဂျီယံနဲ့အင်္ဂလန်ကနောက်ဆုံးဆက်မှာဒီကကျွန်တော်ဒီစားနေရဒီလိုမျိုးဒီဥရောပထိပ်တန်းစကားသမားတွေအများကြီးစာဝင်နေတဲ့အတိုင်းနဲ့ဆိုင်တဲ့ဒီအုပ်စုကတော့တော်တော်လေးခြောက်နေလို့တော့ပြောလို့ရပါဗျဒီပနားမနဲ့ဒီနီရှားတို့ကလည်းဒီအုပ်စုကအင်ဂျင်အချင်းချင်းရှိနေတယ်ဒီကစားသမားအင်အားပိုင်းရောရှားလက်ကောင်းမှုရောရုံးတက်နေရတဲ့အခြေအနေရဲ့အကြောင်းဒီအုပ်စုမှာကျွန်တော်ဘယ်ဂျီယံနဲ့အင်္ဂလန်နဲ့နောက်ဆုံးတက်တယ်လို့ကျွန်တော်ယူဆမိတယ်ဗျ
ကိုနောက်ကိုဘယ်ဂျီယံအင်္ဂလန်
ဟုတ်ကဲ့ဒီလိုမျိုးမှာလည်းကျွန်တော်လည်းကိုင်းကြုံနေနေဒီလိုပါရပြပါဘာဖြစ်လို့လဲဆိုတော့ဒီအုပ်စုကအရင်ထင်ရှားနေတဲ့ထိပ်တီးတရားဒီအင်္ဂလန်နဲ့ပဲကျန်ပါတော့တခြားနှစ်ပြည်ကတူတူနီရှားနဲ့ပနားမကြဒါပေမဲ့ဒီတူနီရှားကတော့အာဖရိကအတင်းတွေဖြစ်နေတဲ့အတွင်းတွေနဲ့ဒီဘယ်ဂျီယံနဲ့အင်္ဂလန်ကိုစင်ကုန်နိုင်လားတော့နည်းနည်းတော့စောင့်ကြပါဘာပဲပုံမှန်တိုင်းဆိုရင်တော့ဒီအင်္ဂလန်နဲ့ဘယ်ဂျီယံကနောက်ဆုံးတစ်ခုများပါတယ်ကွာ
ဟုတ်ကဲ့ဒီခါကျွန်တော်တို့အခု group H နောက်ဆုံး group ပိုလန်စင်နီဂိုကိုလံဘီယာဂျပန်ကိုနောက်ကို
ဟုတ်ကဲ့ဒီအုပ်စုကတော့ဒါဟိုဒီအုပ်စုတီပင်ရတာသူတို့ကဆိုပြီးတော့နောက်အုပ်စုတစ်ခုလို့ပြီးတော့ပြောကြရပါတော့ဒီအုပ်စုမှာလည်းဒါခြေစားမသိနေအနေထားမှာရှိတယ်ကိုလံဘီယာကတော့ဒါနည်းနည်းလေးပစားသမန်းကောင်းတွေပိုရှိရပါတော့အဲ့တော့ကိုလံဘီယာကိုတော့ဒါအုပ်စုပထမကျွန်တော်တို့ပြေးချင်တယ်ဗျာကျန်တဲ့ကျွန်တော်အကြိုက်တင်ရင်းကိုရေးမယ်ဆိုတော့ကျွန်တော်အာဖရိကအတင်းဖြစ်တဲ့ဒီရှေ့ရတိုက်ဆက်ဒီမာနီတို့ဒီမူဆာဆိုတို့လည်းပါတဲ့ဘောနော်စီနီဂိုအတင်းကိုကျွန်တော်ရေးချင်တယ်ဗျာ
ဟုတ်ကဲ့ကိုဝင်းကျော်မင်းကိုလံဘီယာနဲ့စီနီဂိုကိုသဘောတူပါသလား
ဟုတ်ကဲ့ကြာဒီအုပ်စုမှာတော့နောက်ဆက်တက်မဲ့အတင်းကတော့ကိုလံဘီယာကတော့ပြေကြပေါ့နောက်ဆက်တက်မဲ့အတင်းတည်းစီကျွန်တော်တက်မဲ့ရှင်လေဒါပေမဲ့ဒီမှာကိုလားကိုပြောလို့ဒီအုပ်စုကဒီနောက်ဆက်ပြေရတက်လို့ပြောလို့ရရတယ်တို့အတင်းလေးတလုံးရဲ့ဒီခြေကောင်းမရက်တိမှုတွေကတိတ်မပွားတဲ့တဲ့ဒီအုပ်စုဆုံးသွားတဲ့နေမှာဒီအမှားများတဲ့အတင်းကတော့ဒီပုတ်ပြီးချက်မှာကျန်နေလို့ဆိုတော့ရှင်တယ်ဒီဒီကိနော်နောက်တစ်ဆင့်ဒီစကားမကောင်းတွေပိုင်ဆိုင်လာတယ်အတွေ့အကြုံတွေလည်းရှိခဲ့ဒီပိုလန်နဲ့ကိုလံဘီယာကိုကျွန်တော်ရွေးချယ်ချင်တယ်ဗျ
ဟုတ်ကဲ့ဗျာကျွန်တော်တို့အုပ်စုရှေ့စုစလုံးသုံးသပ်ပြီးတဲ့နောက်မှာမနေ့ကျန်ဒါသာဘေးနေဆိုရင်ဖွင့်မွဲပြန်တော့မယ်အုပ်စုအေကအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျာဆိုတော့ကိုနောက်ကိုရုရှားဆော်ဒီအာရေဗျာဖဲခြင်းလဲ
ဟုတ်ကဲ့ဗျာဒီဘက်ကတော့ရုရှားဝယ်ပြီးရမှာပဲဖွင့်ပွဲနဲ့ဒီကတော့အိမ်ဝင်းဖြစ်တာနဲ့ဒီအုပ်စုမှာလည်းဒါသူကျန်ဒီဆော်ဒီအာရေဗျာကအဖြစ်နိုင်ဆုံးတိုင်နဲ့ဖြစ်နေတော့ဒီဘက်ကတော့ရုရှားတက္ကသိုလ်မဖြစ်နေနိုင်မှာကိုနောက်ဆုံးတက္ကသိုလ်မျောလဲနိုင်မှာဆိုတော့ရုရှားဝဲနိုင်နေကြကျွန်တော်ထင်ဂိုးလဲပြတ်နိုင်လို့လားလားရှိပါတယ
်ဘဝင်ကျော်မင်းရုရှားသဘောတူလား
ဟုတ်ကဲ့ကြာဒီပွဲမှာလည်းကျွန်တော်လည်းကိုနာကိုနဲ့အမြင်တူပါကြဆိုတော့ရုရှားနေရဒီအုပ်စုဆွဲဆွဲခြင်းဖြစ်တယ် ပြီးတော့ဒီနောက်တစ်ချက်တက်ဖို့အတွက်ဒီအချင်းဥပဒေလိုအပြင်းတွေကိုဒီရှင်းစကားနာဖို့အတွက်ဒီအခွင့်အရေးတွေမှာဒီဖြစ်နေတဲ့အနိုင်ရဖို့လိုအပ်တယ်။ဒီနဲ့ဒီပိန်ဝင်းကိစ္စရှိမှောက်မှာဒီအနိုင်ရအောင်ပုံပြီးအားဆိုင်လာမှာဗျ။အဲ့တော့ကျွန်တော်ကပြောလို့ဒီဘွဲကအနည်းဆုံး၃၉လောက်ရှိကြပြီအနိုင်ရဖို့ရှိနေတယ်ဗျ။ဟုတ
်ဟုတ်ကဲ့ကိုနောက်ကိုဂျာတာပတိပုံမဲ့ပြီးတဲ့နောက်တောက်တာနေမှာပထမဆုံးပွဲကအီဂျီဥရုဂွေးဘယ်တင်နိုင်မှာခံမှန်းလဲ
ဟုတ်ကဲ့အီဂျီဥရုဂွေးကတော့ဒါအီဂျီကတော့ဒုတိယနောက်ရှင်နေတာဥရုဂွေးကတော့တွေ့ကြမိုင်းလဲကောင်းတယ်နောက်တိုက်ဆက်မှာဆိုအက်ကာပါနေရရှိရဆိုတော့ဒါဥရုဂွေးကပဲနိုင်လိမ့်မယ်ဗျ
မော်ရိုကိုအီရန်ရော
အဲ့ဒီပွဲလည်းအကျိမ့်နေရှိနေတာအီရန်လည်းဒါအချက်ချစ်ပွဲမှာကလေးကမဆိုးဘူးပေါ့နော်အဲ့တော့မော်ရိုကိုကလည်းအရင်ကောင်းတဲ့အတင်းတော့မဟုတ်ဘူးဒါပေမဲ့အီရန်ထက်တော့နည်းနည်းလေးတော့ပိုမြင့်နေတယ်ဆိုတော့ဒီပွဲလည်းအကျိမ့်နေရှိနေအမေရှင်နဲ့တရင်ရရမယ်ဆိုတော့ဒါကစားသမားကောင်းပုံများတဲ့မော်ရိုကိုတော့ရေးချင်တယ်က
ဟုတ်ကဲ့နောက်ဆုံးပွဲကတော့ဒါပိုပြီးအကျိမ့်နေဖြစ်နေတယ်နဲပေါ်တူဂီစပိန
်ဟုတ်ကဲ့ဗျဒီနှစ်ပွဲကတော့ဒီအုပ်စုမှာနောက်ဆုံးတစ်ခုလည်းယူဆစားနေတဲ့အတင်းပေါ့နော်အဲ့တော့အခုပွဲမှာတွေ့နေတဲ့အတွက်နှစ်ပွဲလုံးကဟိုအရင်ပေါ့နော် CIA တိုက်စစ်ကိုပဲဟို CIA တိုက်စစ်ဆင်နေလို့တော့မထင်ဘူးဗျသူမကမစောက်နေကြမလို့ထင်တယ်အဲ့တော့ဒီပွဲကစပယ်ကတော့ပုံပြီးတော့ကစားသမားအင်အားတားမယ်ကစားခွင့်အင်အားတားတယ်ဆိုရင်လည်းကျွန်တော်တော့တေးလောက်ပဲမှန်းကျင်တယ်ဗျာဒီပွဲကတော့
ဟုတ်ကဲ့ဆိုတော့ကိုဝင်းကျော်မင်းအီဂျီပူရုဂွေးမှာကိုနောက်ကဥရုဂွေးကိုဝင်းကျော်မင်းရော
အီဂျီနဲ့ဥရုဂွေးပွဲကတော့ဒီတောင်ဆန်တဘုတ်ကသူတို့စတဲ့နဲ့တဲ့ရဲ့အရေးစားတဲ့ပွဲစဉ်ဖြစ်လာတယ်ကျွန်တော်ထင်တယ်ဒီပွဲကစီရလက်တာထောက်ပေါက်ပြန်လဲဆိုတော့ဒီပွဲအတင်းနဲ့ပြန်လို့အနာဂတ်ပိုင်းကလည်းတစ်ခုတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ရပါ
ဟုတ်ကဲ့မော်ရိုကိုနဲ့အီရန်ပွဲရော
မော်ရိုကိုနဲ့အီရန်ပွဲတော့ပြောမှာဆိုတော့သူယောဂခြေဆိုင်ကတော့ရာစုပါဝင်လာတဲ့မော်ရိုကိုရဲ့တက်ချက်ကိုအီရန်လေးကတွဲချင်ချေတောင်းဆန်ဖို့မဖြစ်နိုင်ဘူးအဲ့ဒါကျွန်တော်တို့ဒီဘက်မှာမော်ရိုကိုပဲချေချက်ခြင်းနဲ့အဲလိုမော်ရိုကိုတူးပြီးလောက်နဲ့နိုင်ရော
ဟုတ်ကဲ့ဒီပွဲကတော့ကိုဝင်းကျော်မင်းကိုနောက်ကမော်ရိုကိုပို့ပြီးတော့အလေးပေးကြတယ်ဆိုတော့ပေါ်တူဂီစပိန်ကရောကိုဝင်းကျော်မင်းကတရားပူကြိုက်တယ
်ဟုတ်ကဲ့ဗျပေါ်တူဂီစပိန်ပွဲကိုကျွန်တော်ပြောမှာဆိုတော့အတိအကျမပြောချင်တာကတော့ဒီဘက်မှာစပိန်နဲ့အနိုင်ရမယ်လို့ကျွန်တော်ယုံကြည်နေတယ်ဆိုတော့ဒီဘက်မှာအနည်းဆုံးစပိန်ဝမ်းပြီးဒါမှမဟုတ်ဒီပြရရင်တော့ဒီဘက်လောက်နဲ့ဆက်ပြီးအနိုင်ရောက်မယ်လို့ကျွန်တော်နေနေသတ်မိရပါတယ်